အိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်း MH370 နဲ့အတူပျောက်ဆုံးသွားတဲ့ခီးသည်တွေရဲ့မိသားစုတွေကလေယာဉ်ပျောက်ဆုံးမှု၄နှစ်မြောက်အောက်မေ့ဘွယ်ခန္ဓာကိုမလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်မှာဒီကနေ့ကျင်းပသွားပါတယ်။တစ်ဖက်ကလည်းလေယာဉ်ပျောက်ရှာဖွေမှုလုပ်ငန်းတစ်တည်းစတင်နေတာပါ။ဒီလေယာဉ်ကိုရှာဖွေမှုပြန်ဆဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဇန်နဝါရီလကပဲ American Susan ရှာဖွေရေးကုမ္ပဏီတစ်ခုကိုအလုပ်အပ်လိုက်ပါတယ်။Houston မြို့အခြေစိုက် Ocean Infinity ကုမ္ပဏီနဲ့ကရှာမတွေ့ရင်ပတ်စံမပေးနဲ့ဆိုတဲ့သဘောတူညီချက်နဲ့စာချုပ်ချုပ်ထားတာလို့မလေးရှားပို့ဆောင်ဆက်သွယ်ရေးဝန်ကြီး Leon Tiong ကပြောပါရယ်။တကယ်လို့ပျောက်ဆုံးလေရင် Boring 777ကို Student Mile 2000အတွင်းမှာပြန်ရှာတွေ့ရင်တော့အဲ့ဒီကုမ္ပဏီကိုဒေါ်လာတန်20ပေးရမှာဖြစ်ပြီးတော့ Student Mile 4000အတွင်းမှာဆိုရင်ဒေါ်လာတန်30နဲ့ Student Mile 1000အတွင်းမှာဆိုရင်ဒေါ်လာတန်50ပေးရမှာဖြစ်ပါရယ်။အဲ့ထက်ကြောတဲ့နေရာမှာဆိုရင်တော့ကုမ္ပဏီကအခကြေးငွေဒေါ်လာတန်80ရရှိပါမယ်။မလေးရှားလေကြောင့် MH370 ဟာ2014ခုနှစ်မတ်လ10ရက်နေ့မှာကွာလာလမ်ပေါ်မြို့တော်ကနေတရုတ်နိုင်ငံပီကင်းမြို့တော်ကိုအသွားခီးတယ်နဲ့လေယာဉ်ဝင်တန်း239ဦးနဲ့အတူပျောက်ဆုံးသွားတာပါ။ဒီလေယာဉ်ရှာဖွေမှုအတွက်မလေးရှားနဲ့အတူဩစတြေးလျနဲ့တရုတ်တို့ပါဝင်လုဆောင်ခဲ့ပြီးတော့၃နှစ်အတွင်းမှာဒေါ်လာတန်160အကုန်ကျခံခဲ့ပါရယ်။မိုင်မောင်း 9,000 ကျော်ရှာဖွေပြီးတဲ့နောက် 2019 ဇန်နဝါရီလမှာရှာဖွေမှုတွေရန်နာထားလိုက်ပါတယ်။လေရင်ပြောက်ရဲ့အစိပ်ပိုင်းတချို့ကိုအိန္ဒိယသမုဒ္ဒရာရဲ့နေရာတချို့မှာတွေ့ခဲ့ရတာကလည်းလို့လေရင်ကိုအစားနာတာရှာမတွေ့သေးပါဘူးရှင်။